အမေရိကန်နဲ့တာလီဘန်တို့ကြားနှစ်နှစ်ကရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုပြန်ပြီးသုံးသပ်မှာဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်ကအာဖဂန်နစ္စတန်အမျိုးသားလုံခြုံရေးအကြံပေးကိုတောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့သမရအင်ဒီယူကကြေညာချက်ထုတ်ပြန်ပါတယ်2020ဖေဖော်ဝါရီမှာရခဲ့တဲ့ဒီသဘောတူညီချက်အရအမေရိကန်တပ်တွေကိုအာဖဂန်နစ္စတန်ကနေ2021မေလမှာရုတ်သိမ်းပေးရမှာဖြစ်ပြီးအပြန်အလှန်အနေနဲ့တာလီဘန်တွေဘက်ကအကြမ်းဖက်နှိမ်နင်းရေးကိုအာမခံရမှာဖြစ်ပါတယ်။ဒါပေမဲ့အာဖဂန်မှာအကြမ်းဖက်မှုတွေတိုးလာနေတယ်လို့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားအပြစ်ခတ်ရက်စဲကြဖို့နိုင်ငံတကာကပါတောင်းဆိုရတဲ့အခြေအနေရောက်လာတာပါ။အာဖဂန်မှာအပြစ်ခတ်ရက်စဲရေးအာဏာခွဲဝေပေးရေးတွေလိုကိစ္စရပ်တွေကိုဆက်ပြီးဆွေးနွေးဖို့တင်ပါတဲ့ဒုတိယကြိမ်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ဆီလီဗန်နဲ့အာဖဂန်အမျိုးသားလုံခြုံရေးအကြံပေးဟမ်ဒူလာမိုဟစ်တို့ဒီလအစောပိုင်းမှာပထမအချီတွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်။တာလီဘန်တွေအနေနဲ့သူတို့ပေးထားတဲ့ကလေးအတိုင်းအကြမ်းဖက်အဖွဲ့တွေနဲ့ဆက်သွယ်ဖြတ်မဖြတ်အကြမ်းဖက်မှုတွေလျှော့မလျှော့နဲ့အာဖဂန်အစိုးရနဲ့တခြားအဖွဲ့တွေကြားအသေးပဲရှိတဲ့ညှိနှိုင်းမှုတွေလုံမလုံပြန်ပြီးသုံးသပ်မှာဖြစ်ကြောင်းဆူလီဗန်ကအဲ့ဒီတွေ့ဆုံပွဲမှာပြောကြားခဲ့တယ်လို့သမ္မတအင်ဗျူထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။